Egypt နိုင်ငံမှာဝန်ကြီးအဖွဲ့အရာကနှုတ်ထွက်လိုက်တယ်လို့ Egypt ကြားဖြတ်ဝန်ကြီးချုပ် Hassan El Biblawi ကပြောပါတယ်။ဘာကြောင့်နှုတ်ထွက်ရလဲဆိုတာမပြောဘဲနဲ့ဒီနှုတ်ထွက်ကြောင်းကိုဒီကနေ့တနင်္လာနေ့မှာပဲ Mr. El Biblawi ကရုံးမြင်တန်ကြားမှကြေညာသွားတာပါ။မနေ့ကဇူလိုင်လမှာစစ်တပ်ကဖြုတ်ချလို့တမန်တော်မိုဟာမက်မော်စီယာရုကပြုတ်ကျသွားပြီးကလေးကစစ်တပ်ကကြောထောင်နောက်ခံပေးထားတဲ့ကြားဖြတ်အစိုးရကနိုင်ငံကိုအုပ်ချုပ်လာတာဖြစ်ပါတယ်။မစ္စတာမော်စီပြုတ်ကျပြီးတဲ့နောက်အသွင်ကူးပြောင်းရေးအစီအစဉ်ရဲ့တစိ့တစ်ပိုင်းဖြစ်တဲ့လာမယ့်ဧပြီလမှာတမန်တော်ရွေးကောက်ပွဲကျင်းပမှာဖြစ်ပြီးတော့အဲ့နောက်မှာလွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့အစီအစဉ်ထားပါတယ်။တမန်တော်ယာရုအတွက်စစ်တပ်အကြီးအကဲအဗ်ဒယ်Father LCC ဝင်ရောက်ပြီးတော့ရှင်းပြမယ်လို့မကြေညာသေးပေမဲ့လေသူရှင်းပြလိုက်မှဖြစ်တယ်ထောက်ခံမှုလည်းအများကြီးရလိမ့်မယ်လို့လေးလာအကဲကအများအပြားကသုံးသပ်ထားပါတယ်ရှင်